ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအများဘေးလွရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂဲဇေးကစနေနေ့မှာပန်ကြားလိုက်ပါတယ်။ဒေသရင်းမှာတော့လေကြောင်းအချက်ပေးအဝေါ်တံတွေစုညံနေတာပါ။လူဟန့်စ်ဒေသကကျန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေတတိပေးလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမြောက်ပိုင်းကကီယက်မြို့တော်ဝိုက်ကသူ့တပ်တွေကိုပြန်ရုပ်သိမ်းပြီးအရှေ့ပိုင်းကိုတိုက်ဖို့လုပ်နေတယ်လို့စီးရေးသုံးသပ်သူတွေပြောနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားဟာယူကရိန်းတောင်ဘက်ခရိုင်းမီးယားကနေအရှေ့ဒေါန်ဘတ်စ်ဘက်ကိုလမ်းပတ်အောင်လုပ်နေပြီးအဲ့ဒီတောင်ဘက်နဲ့အရှေ့ဘက်တွင်မှာပစ်ခတ်မှုတွေဆက်တိုးလှုပ်လာမယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းအရှေ့ပိုင်းဒုန်းစက်ဒေသမှာရှိတဲ့ကမာတော့စ်ဘူဒါကိုတောက်ကြံတွေကမစ္စရိုက်တုံး20နဲ့ပြစ်ခတ်တဲ့အတွက်လူ52ဦးတဲ့မနေ့တိုက်ဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တာပါအခုလိုတိုက်ခိုက်မှုကအရသားတွေပေါ်မှာတမင်တက်တဲ့တိုက်ခိုက်တာဖြစ်ပြီးဒါဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောလိုက်ပြီးကမ္ဘာကတိတိကျကျတုံ့ပြန်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ရုရှားကတော့ဒီဘူဒါယုံပြစ်ခတ်မှုဟာတော့စကူမစ္စိုင်းနဲ့ပစ်ခတ်တာဖြစ်ပြီးရုရှားဘက်ကဒီလိုတာတိုပစ်မစ္စိုင်းဒုံးကျည်မျိုးမတုံးဘူးလို့ညှင်းဆိုပြီးယူကရိန်းဘက်ကိုအပြစ်တင်ခဲ့တာပါဒါပေမဲ့ကာကွယ်ဆိုင်ရာ defense blog website မှာတော့ရုရှားစစ်ရင်တန်းကနေဒီလိုမစ္စိုင်းမျိုးတယ်ဆောင်တော့တာတွေ့ရတယ်လို့မတ်လ31ရက်နေ့ကဖော်ပြထားပါတယ်